ရခိုင်ပြည်နယ်ရေသိတောင်မြို့နယ်ကြောက်တန်းရွာမှာဗုဒ္ဓနေညတကောင်ကျော်အချိန်ကပြစ်ခတ်မှုဖြစ်ခဲ့ပြီးလူ6ဦးသေဆုံး8ဦးဒဏ်ရာရပါတယ်ဒီလူတွေဟာအေရခိုင်လက်နက်ကိုင်အဖွဲ့နဲ့ဆက်နွယ်နေတယ်ဆိုတဲ့တန်တရားနဲ့မြန်မာစစ်တပ်ကစစ်ဆင်နေတာဖြစ်ပါတယ်လူအုပ်နဲ့လာပြီးလက်နက်လူရဲတိုက်ခိုက်တဲ့အခြေအနေတွေကြောင့်ပြစ်ခတ်နှိမ်နင်းရတာဖြစ်ရပြီးအဲ့ဒီအတွင်းမှာသေဆုံးရတာဖြစ်တယ်လို့မြန်မာစစ်တပ်ကပြောပါတယ်ဒေသခံတွေဘက်ကတော့ရွာသားတွေကိုစစ်ဆင်ရင်ပြစ်ခတ်တာမျိုးဖြစ်နိုင်ကြောင်းပြောပါတယ်ဒီအကြောင်းကိုတော့နိုင်ကိုအင်ကရှင်းပြမှာပ
ါပြည်ခိုင်လက်နက်ကန်အေအေဖွဲ့နဲ့ဆက်နွယ်တယ်ဆိုပြီးတန်တရားနဲ့အရတား3ရွာ4ပါးကိုစုပြီးထိန်းသိမ်းထားတဲ့ကြောက်တန်းရွာစာတင်ကျောင်းတစ်ခုထဲမှာဒီကနေ့မနေ့အစောပိုင်းတနအိကျော်ကပြစ်ခတ်မှုတွေဖြစ်ခဲ့တာပါတပ်မတော်သတင်းထုတ်ပြန်ရေးအဖွဲ့တွဲဘက်တွင်းမှုဘုံမှုရုပ်စော်မင်းထွန်းကတော့ထိန်းသိမ်းခံထားရတဲ့လူအုပ်ကနေလက်နက်လုပြီးတိုက်ခိုက်ဖို့ကြိုးစားတာကြောင့်လုံခြုံရေးတပ်ဖွဲ့ကပြစ်ခတ်နေနေရင်အခုလိုထိခိုက်တန်ရာရတာဖြစ်ခဲ့တာလို့ VUE ကပြောပါတယ
်။နောက်မျိုးကျင်းတော့မပါတဲ့အပင်ကပဲ225ရောက်ပြီးတော့အဲ့ဒီအဆက်တွေကိုတောက်တန်းကြီးရတဲ့စာတင်ကျောင်းထဲမှာခက်တာထိန်းသိမ်းထားတယ်ဒီလိုစစ်ဆေးမှုတွေကြောင့်ဒီနေ့မနေ့ငါးရီမှာတော့အဲ့ဒီစာတင်ကျောင်းကြီးကနေတော့ဒီလိုလူကြီးလူငယ်နဲ့ဖက်ပြလာတာဒီလိုလုံခြုံရေးလုပ်တဲ့မြန်မာနိုင်ငံရဲ့တပ်ဖွဲ့ဟာဖွဲ့ရည်ရဲ့ကံတော်အပ်ပါရည်ဝန်တက်ခတ်လို့လောက်တာပေါ့တက်ခတ်လို့လောက်တယ်ဒီမှာလူစီရပထမဆုံးတော့ office တတိယကလောက်တယ်ပြီးရင်အနဘဝဖောင်ကြီး6လပြခတ်တာလောက်တယ်ဆုံးဆုံးကြီးဖတ်ဖို့နဲ့လက်လက်ပြီးမဲ့အလေးထားပြီးပြန်လာတယ်အဲ့တော့ကျွန်တော်ပြန်လာပြခတ်လိုက်ရတယ်ခုတော့ဆိုစီရခတ်တော့6လောက်ပြီးတယ်6လောက်ခါရတယ်4လောက်ကတော့ဖတ်ပြီးလွတ်လောက်သွားတယ
်တန်ရာရရှိတဲ့သူရှိဦးဘူးတော့နေ့လယ်ပိုင်းမှာနိုင်ငံတကာချက်ချင်းဒီအဖွဲ့အကူအညီနဲ့စစ်တွေစေးရုံကိုပို့ဆောင်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်တေဆုံးခဲ့သူရုပ်အလောင်းတွေကိုကျောင်းရှိမှာပုံထားတယ်လို့ကြောက်တန်းဒေတာခန်လူက VUE ကိုပြောပါတယ်ပြစ်ကတ်မှုတွေဖြစ်ပြီးချင်းစောပိုင်းမှာတန်ရာရရှိသူတွေကိုလည်းထုတ်မပေးခဲ့ဘူးလို့လည်းပြောပါတယ
်တေဆုံးတဲ့အလောင်းတွေအဲဒီကျောင်းရှိမှာပုံထားတယ်တန်ရာရတဲ့ဒီလိုစိတ်နှမကြီးရတဲ့ဘူးတက်ပြီးဆရာမမုံရဒေတာစုရတဲ့မုံရလို့ပြင်းတယ်ဘယ်လိုကျောင်းပြရှင်းတဲ့တက်တယ်ဆိုတော့ရခိုင်တွေကအကုန်လုံးသူတို့မကျင်းလို့တက်တယ်လို့ပြောတာပဲသာပြင်းမရှိတဲ့လူတွေအဲ့ဒီလူတွေကမတရားမမပါရရတဲ့ရတာအဲ့ဒီကောင်ကပြုလို့ဒီမှာလည်းမရှိဘူးအရင်ကမှ
တန်ရာရရှိထားတဲ့သူတွေဆွေးယုံပို့ဖို့အတွက်ရွာလူကြီးတွေနဲ့တန်နဲ့နှိမ့်နိုင်တာတွေလုပ်ခဲ့ရတယ်လို့ဂျိတိတ်တောင်မဲဆန္ဒနဲ့အမျိုးသားလွှတ်တော်ကိုဆက်လက်ဥခင်မောင်လက်ကပြောပါတယ
်မနေ့ပိုင်းမှာကြာတော့ဥပဒေကလူကြီးတွေရွာလူကြီးတွေခေါ်တော့သွားကြည့်တယ်အဲ့ဒီမှာ6ယောက်ပြည်တယ်6ယောက်တရားရတယ်ဟိုအမ်ဘူလန့်ကားကိုဂျိတိတ်တော်ကခေါ်တော့မရသေးဘူးကားကြီးတွေပါရှိနေဒါပေမဲ့ကားနဲ့ဒီလိုစီဘိုးဘိုးအတွက်ကားဒရိုက်ဘာတွေကအကုန်လုံးဒီဖန်ထားတဲ့ထိမှာပါနေတယ်အဲ့ဒီလူတွေလည်းထုံလို့မပေးဘူ
းနောက်ပိုင်းမှာတော့တန်ရာရသူတွေကိုစေတီပြင်းကြေးရွာကိုတည်ဆောင်ခွေရပြီးအဲ့ဒီကနေနိုင်ငံတကာချက်ချင်းဒီအဖွဲ့အကူအညီနဲ့စစ်တွေစေးရုံကိုပို့ဆောင်ခဲ့ရပါတယ်ပြီးကြတဲ့ဧပြီလ30ရက်နေ့ကမြမတမတော်ကနေကြောက်တန်းကြေးရွာကိုဝိုင်းပါပိတ်ဆို့ပြီးရွာသား290ခန့်ကိုစာတင်ကျောင်းဝင်းနဲ့ထိန်းသိမ်းထားပြီးတော့ရခိုင်လက်နက်ကိုင်ဖွဲ့နဲ့ဆက်ဆံမှုရှိမရှိနှစ်ရက်ကြာစီစစ်နေတာပါဒေသခံတွေကတော့တာဟာအယတားတွေဖြစ်တယ်လို့ပြောနေပေမဲ့တပ်ဘက်ကတော့ဒီလူတွေဟာအေးအေးနဲ့ဆက်နွယ်နေတဲ့ဆိုတဲ့တန်တရားနဲ့စစ်ဆီးနေပါတယ်။ယွာနီနာတိုက်ခိုက်မှုတွေကြောင့်အယတားလားအေးအေးဖွဲ့လားဆိုတာခွဲခြားဖို့ခက်ခဲနေတယ်လို့တပ်မတော်သတင်းထုတ်ပြန်ရေးဖွဲ့ကဗိုလ်မှူးချုပ်စိုးမင်းထွန်းကပြောပါရတယ
်။အယတားပေါ်ပြစ်မှတ်ထားတိုက်ခိုက်ကြတော့မရှိပါဘူး။ကျွန်တော်တို့ကအေးအေးဝက်တက်ကြတာဖြစ်တယ်။ခုဖြစ်ပေါ်တဲ့စစ်ဆင်ရတဲ့ကောင်းကင်တို့ဖွဲ့များနေတဲ့တကားဘာတွေဝင်ရောက်လာတဲ့အခါမှာဒီအပတ်တွေဝင်ရောက်လာတယ်ခွဲခြားဖို့တော့ခက်ခဲတယ်။ဒီနော်ဇွန်နာလေးရဲ့ mindset တိုက်ခိုက်တာတွေဇွန်နာလေးရဲ့ပြစ်ခတ်တာတွေရှိတယ်။အဲ့ဒါတော့မပြောမချောက်ပါဘူးလို့ပြန်လည်ပြောကြပြစ်ခတ်တာမျိုးရှိတယ်
။ရခိုင်ပြည်နယ်တွင်းမှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအေဖွဲ့တို့ကြားတိုက်ပွဲတွေဖြစ်ပွားနေစေဖြစ်တယ်လို့တိုက်ပွဲဖြစ်စဉ်တွင်ဒေသခံတွေထိခိုက်ဒေဆုံးမှုတွေများပြားနေပါတယ်။ပြီးကြတဲ့ဧပြီလ10ရက်နေ့တုန်းကအေအေနဲ့ဆက်နွယ်နေတဲ့ဆိုပြီးမတင်ကမှုနဲ့စစ်တပ်ကနေဖမ်းဆီးထိန်းသိမ်းထားတဲ့မြောက်ဦးမြို့နယ်လက်ကရွာသား28ဦးနဲ့က3ဦးတေဆုံးသွားခဲ့တယ်လို့မြောက်ဦးမြို့နယ်မှာပြစ်ခတ်မှုတွေကြောင့်တကြံကြနေမနေ့မှာဘောင်းလို့ကျေးရွာသားသူတေဆုံးပြီး2ဦးတန်ရာရရှိခဲ့ပါတယ်။ဧပြီလ3ရက်နေ့မှာလည်းဘူရီတောင်မြို့နယ်ဆိုင်းမြင့်တောင်တန်းဤတဝိုက်မှာအစိုးရတပ်ကနေလေကြောင်းကနေပြစ်ခတ်တာကြောင့်ရွာသား9ဦးထက်မနည်းတေဆုံးပြီး13ဦးတန်ရာရရှိခဲ့ပါတယ်။မလ23ရက်နေ့မှာလည်းဘူရီတောင်မြို့နယ်စီတောင်ရွာသားမှာလက်နေကြီးလက်နေငယ်တွေနဲ့ပြစ်ခတ်ခံရမှုကြောင့်ရွာသား9ဦးတိတ်ဆုံးပြီးအများပြားတန်ရန်ရရှိခဲ့ပါတယ်။ဒီလိုပြစ်ခတ်မှုဟာအေအေနဲ့တိုက်ပွဲဖြစ်တာကြောင့်လို့တပ်မတော်ဘက်ကပြောဆိုနေတယ်လို့ဒေသခံရွာသားတွေကတော့တိုက်ပွဲဖြစ်ပွားတာမရှိဘဲတပ်မတော်ဘက်ကတစ်ဖက်တည်းပြစ်ခတ်တယ်ဆိုပြီးစွပ်စွဲမှုတွေလည်းရှိနေပါတယ်ခင်ဗျာ။